ဒီနေ့အမျိုးသားလွှတ်တော်မှာအချိုးအကျကိုစားပြုစနစ်ပီအာစနစ်ကိုကျင့်သုံးဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုတိုက်တွန်းကြောင်းအဆိုကိုစတင်ဆွေးနွေးပါတယ်။ဒီအဆိုကိုအမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါခင်ဝိုင်းကြည်ကဇွန်လ3ရက်နေ့ကအမျိုးသားလွှတ်တော်မှာအဆိုတင်သွင်းခဲ့ပြီးလွှတ်တော်ကလက်ခံဆွေးနွေးဖို့အတည်ပြုခဲ့တာပါ။ဒီနေ့အမျိုးသားလွှတ်တော်မှာစတင်ဆွေးနွေးတဲ့အထက်မှာကိုယ်စားလှယ်10ဦးရှိခဲ့ပြီးတက်မတော်သားအမျိုးသားလွှတ်တော်ကိုယ်စားလှယ်3ဦးပါဝင်ခဲ့ပါတယ်။လူပုဂ္ဂိုလ်ရွေးချယ်မှုမဟုတ်ပဲပါတီကိုယ်သာရွေးချယ်မဲပေးရတဲ့အချိုးအကျကိုစားပြုစနစ်ပီအာကိုလက်ရှိတိုင်းပြည်အခြေအနေနဲ့ကန့်ညီအောင်တေချာရွေးချယ်တတ်ဖို့လိုသလိုကျင့်သုံးဖို့လည်းတေချာစဉ်းစားသင့်တယ်လို့ဒီနေ့ဆွေးနွေးခဲ့တဲ့တက်မတော်သားလွှတ်တော်ကိုယ်စားလှယ်ဒုတိယဗိုလ်မှူးကြီးရဲနိုင်ဦးကပြောပါတယ
်။ဒီပီအာစနစ်ကတော့မြန်ဆန်တဲ့တစ်ခုမှကိုယ်စားလှယ်တဦးထံမကရွေးချယ်ပေးရတဲ့စနစ်တစ်ခုဖြစ်ပါတယ်။ FPTP စနစ်ကတော့လက်ရှိကျင့်သုံးနေတဲ့စနစ်ဖြစ်ပါတယ်။ FPTP စနစ်ကမိမိကြိုက်နှစ်သက်တဲ့ကိုယ်စားလှယ်ကိုရွေးချယ်ငင်းပေးလို့ရပါတယ်။ပီအာစနစ်ကတော့ပါတီကိုပဲရွေးချယ်ငင်းပေးရပြီးမြန်ဆန်တာရှိတဲ့အကြီးချင်းပေါ်မှာဝူတည်မှုမရှိကြောင်းသိရှိရပါတယ်။ဒီလိုနိုင်ငံအနေနဲ့လည်းနှစ်ပေါင်း60အတွင်းမှာ PR စနစ်နဲ့ကျင့်သုံးတဲ့အလေ့အကျင့်မရှိသေးပါဘူး။လက်ရှိအခြေအနေမှာလည်းမိမိတိုင်းပြည်အခြေအနေကိုကြည့်ရင် PR စနစ်ကိုကြေကြေပြန့်ပြန့်တိလာတုံ့သက်ပြီးတော့စနစ်ကိုရွေးချယ်ရလိုအပ်ပါတယ်။ဒီလိုအနေဖြင့်လည်း PR စနစ်ကိုမထောက်ခံတာလည်းမဟုတ်ပါဘူး။ FPTP စနစ်ကိုထောက်ခံတာလည်းမဟုတ်ပါဘူး။တက်တော့အခြေအနေမှာ PR စနစ်ဒီရွေးချယ်စဉ်းစားရလိုအပ်တဲ့အတွက် PR စနစ်ကိုကျင့်သုံးမှုအတွက်စဉ်းစားတင်တော့မိမိဆွေးနွေးတင်ပြခဲ့တာဖြစ်ပါတယ်။
ကျန်တက်မတော်သားလွတ်တော်ကိုယ်စားလှယ်နှစ်ဦးကတော့ဒီစနစ်ကိုလက်တလောဆိုင်းငံ့ထားဖို့နဲ့ကျင့်သုံးမယ်ဆိုရင်ကြဲကြဲပြန့်ပြန့်စဉ်းစားဖို့ဆွေးနွေးခဲ့ကြပါတယ်။အချိုးကျကိုစားပြုစနစ် PR ဟာနိုင်ငံရေးပါတီငယ်တွေအချိုးကျကိုစားပြုခွင့်ရဖို့အတွက်တင့်တော်တဲ့စနစ်ဖြစ်ကြောင်းတချို့သောနိုင်ငံရေးပါတီတွေကပြောကြပါတယ်။ဒါပေမဲ့အဲ့ဒီလိုအမြင်ကိုသဘောမတူတာတွေလည်းရှိပါတယ်။အချိုးကျကိုစားပြုစနစ် PR ဟာပါတီငယ်တွေအတွက်မတင့်တော်သလို2008ဖွဲ့စည်းပုံမှာအချက်တွေနဲ့လည်းမကိုက်ညီဘူးလို့မြို့သားလွတ်တော်မှာဆွေးနွေးခဲ့တဲ့လွှတ်တော်ကိုယ်စားလှယ်ဥဆောင်လယ်ထံကအခုလိုပြောပါတယ
်။တိုင်းရင်းသားတွေအတွက်ခွင့်ရမရနိုင်တော့ဘူးလေ။လူနည်းစုပေါ့နော်။လူနည်းစုတိုင်းရင်းသားပါတီထောင်တဲ့လူတွေအတွက်လွှတ်တော်ကိုယ်စားလှယ်ဖြစ်ဖို့ကတော့မဖြစ်နိုင်တော့မလွယ်တော့ပြာစနစ်ကျင့်သုံးလိုက်လို့ရှိရင်အဲ့ဒါကျွန်တော်ဇရုံနိုင်ငံမှာကျင့်သုံးဖို့လုံးဝမသင့်တော့ဘူး။ပြင်မယ်ဆိုရင်လေဒီ90ကားရခိုင်နှုန်းကျော်တောက်ခံတဲ့အပြင်မှာ referendum လုပ်ဖို့လိုတယ်။တချို့ပုံမှန်တွေညှိသွားတဲ့ပုံမှန်တွေရလေ။လူထုစာနာခံယူပွဲလုပ်ပြီးတော့50ရာခိုင်နှုန်းကျော်မေပေပိုင်ခွင့်ရှိတဲ့လူရဲ့50ရာခိုင်နှုန်းကျော်ထောက်ခံမှာရအောင်ဒါဒီတိုင်းပဲဖွဲ့စည်းပုံအခြေခံဥပဒေခုံရုံးကအဓိပ္ပာယ်ဖွင့်ဆိုမယ်ဆိုရင်ပေါ့နော်ဒါအရာရှိကိုရှိတိုင်းပဲလေအဲ့ဒီတိုင်းပဲအဓိပ္ပာယ်ဖွင့်ဆိုမယ်ဆိုရင်ဒါလုံးဝကျင့်သုံးလို့မရအောင
်ဒါပြင် PR စနစ်ဟာလူမျိုးစုတိုင်းရင်းသားမဲဆန္ဒရှင်တွေအတွက်အများကြီးနစ်နာတယ်လို့ယုံကြည်တာလေးလည်းရှိပါတယ် PR စနစ်ရဲ့အားနည်းချက်အားသာချက်တွေကိုမျိုးသားလွတ်တော်ကိုယ်စားလှယ်ဒေါက်တာပညာအောင်မိုးကအခုလိုပြောပါတယ
်။ပြာစနစ်ကအမျိုးအစားပေါင်းအများကြီးရှိတယ်။တကယ်လို့စာတတ်မှမဲထက်လို့ရတဲ့ရွေးကောက်ပွဲနည်းဥပဒေတွေထုတ်လာမှဆိုရင်အဲဒါကိုကြည့်သုံးမှဆိုရင်ကျွန်တော်တို့လူမျိုးစုတွေအများကြီးနေတာပဲ။နောက်ပြီးတော့အတွင်းမိုင်းလည်းပဲခြေလက်ဒေသမှာစာမတတ်တဲ့လူများတဲ့နေရာမှာဆိုတော့ပြည်သူတွေရဲ့ဆန္ဒနဲ့နာဆုံးရှုံးမှုကြီးတယ်။ပြာစနစ်ကကောင်းကောင်းမွန်မွန်လို့အခုဒီများနိုင်ငံမှာဒါအယုတ်ကြည့်ယုံနဲ့ပါတီလက်စပွန်ဆာမျိုးနဲ့ရွေးတယ်ဆိုရင်တော့ဒါအသုံးချလို့ရတယ်။အဲနောက်တစ်ခုက PR စနစ်နဲ့ဆိုရင်ပါတီတစ်ခုက50ခန်းတော့အထက်မဲဆန္ဒကိုယ်စားလှယ်ရမှာမဟုတ်ဘူး။ဘယ်နိုင်ငံမှမဟုတ်ဘူး
။အဲ့ဒီအဆိုကိုဆွေးနွေးဖို့လွှတ်တော်ကိုယ်စားလှယ်25ဦးကအဆိုတင်သွင်းထားတာဖြစ်ပြီးဒီကနေ့ကိုယ်စားလှယ်10ဦးကဆွေးနွေးရမှာ2ဦးကထောက်ခံပြီးမနက်ဖြန်ဇွန်လ10ရက်နေ့မှာလဲဆက်လက်ဆွေးနွေးသွားမယ်လို့သိရပါတယ်ခင်ဗျာ။